ဟုတ်ကဲ့ဆရာဦးညဝင်းခင်ဗျဒီနေ့ဒေါအောင်ဆန်းစုကြည်တို့အမှုတွေအယူခံတင်တဲ့တရားခွင်မှာဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေလေဖြစ်တဲ့ဆရာဦးညဝင်းတို့ဘက်ကဘယ်လိုမျိုးရှောင်လဲခဲ့ပါသလဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ရန်ကုန်တိုင်းတရားရုံးမှာအယူခံမှုနှစ်မှုပေါ့။တစ်မှုကတော့ဒေါအောင်ဆန်းစုကြည်အတွက်အဲနောက်တစ်မှုကတော့ဒေါခင်ခင်ဝင်းနဲ့ဒေါဝင်းမမအတွက်အဲ့ဒီဟာအတွက်ကျွန်တော်တို့အပြီးသားရှောင်လဲချက်ပြဖို့သွားပါတယ်။အဲ့တော့ဒေါအောင်ဆန်းစုကြည်အတွက်ဆရာဦးညဝင်းကကိုယ်တိုင်လျှောက်လက်ချက်ပေးတယ်နှစ်နာရီခွဲကြာပြီးတော့မှအစိုးရရှင်တွေကပြန်ပြီးတော့လျှောက်လက်ချက်ပေးတယ်အဲတနာရီခွဲလောက်မှခဏ break လုပ်လိုက်ပြီးတော့ကျွန်တော်တို့နှစ်နာရီမှပြန်စတော့ညနေပိုင်းမှဒေါခင်ခင်ဝင်းနဲ့ဒေါဝင်းမမအတွက်ကိုဥလှမျိုးမြင့်လျှောက်လက်ချက်ပေးပါတယ်ကျွန်တော်တို့အစိုးရဘက်ကလည်းအစိုးရရှင်တွေတူလျှောက်လက်ချက်ပေးပါတယ်အားလုံး3နာရီခွဲလောက်မှကျွန်တော်တို့ဒီနေ့လျှောက်လက်ချက်ပြီးပါတယ်အဲ့တော့တရားရုံးကတော့ဒီအမှုငမှုစလုံးအတွက်အမိန့်ချမှတ်ဖို့အောက်တိုဘာ2ရက်နေ့စနေရီကိုချိန်လိုက်ပါတယ
်။ဟုတ်ကဲ့ပါ။ရှင်းနေဤဦးကြည်ဝင်းရဲ့ရှောင်လှဲချက်အဓိကအကျဉ်းချုပ်ကဘာပါလဲခင်ဗျ။
အဓိကအကြောင်းကတော့သူ1974 Constitution ကလက်တွေ့သုံးလို့မရဘူး၊မရှိတော့ဘူးဆိုတာကိုသူအထောက်ထားတယ်။အထောက်ထားဆိုတာကကျင်ညာချက်အမှတ်190နောက်ဗိုလ်ချုပ်မှုကြီးစောမောင်ရဲ့မိခွန်တော့46နှစ်မြောက်တမတော်နေမိခွန်အဲ့ဒီမှာပါတယ်နောက်တစ်ခါ2008အတည်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနှိမ့်တမ်းမှာပါတယ်နောက်ဒေါက်တာမောင်မောင်ရဲ့1988 uprising စာအုပ်ထဲမှာဒေါက်တာမောင်မောင်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေမရှိတော့ဘူးဆိုတာကြံပြုထားတယ်အဲ့ဒီထောက်ထားတဲ့နဲ့ဒီ94ဖွဲ့စည်းပုံအခြေခံဥပဒေကအသုံးပြုရမရဘူးမရှိဘူးအဲ့ဒါကြောင့်ဒီဥပဒေကိုအသုံးပြုပြီးတော့ကန့်သတ်မိတ်တားဆီးမိတ်လောက်တာတွေကတရားမဝင်ဘူးတရားမဝင်တဲ့အတွက်ဒေါ်ဆန်းစုကြည်တို့ကလုံးဝအပြစ်မရှိဘူးဆိုတော့အဓိကအကျဉ်းနဲ့ဒါကိုအခြေခံပြီးပြောပါတယ
်ဆိုတော့အစိုးရရှိနေဘက်ကဘယ်လိုပြန်ရှောင်လဲပါလဲခင်ဗျအ
ဲဟိုဘက်ကတော့သူတို့ပြောတာကတော့စာရွက်စာတမ်းနဲ့94ဖွဲ့စည်းပုံကြေကောင်းမှုတွေကိုပယ်ပြစ်ပြီးဆိုတာမရှိသေးဘူးပေါ့မရှိသေးတဲ့အတွက်ဥပဒေသဘောအရတော့မဖြတ်သေးရင်အတည်ဖြစ်တယ်ပေါ့အဲဒီလိုသဘောပြောသွားပါတယ်ဒါပေမဲ့ကျွန်တော်တို့ဦးကြည်ဝင်းကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဗိုလ်ချုပ်မူကြီးတန်းရွှေကိုတိုင်လက်မှတ်ရေးထိုးထုတ်ပြန်လာတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကပြောထားတဲ့အချက်ကိုမရှိတော့ဘူးလို့ပြောကြတဲ့အချက်ကို Judicial Notice ပေါ့တရားရုံးကအမှန်မှတ်ယူပြီးတော့မသုံးသပ်ရင်ဒါဟာသမိုင်းကြောင်းမကောင်းဘူး2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းမလေးစားကြရဲဆိုတာကိုသူဒီပါပြောဆိုခဲ့ပါတ
ယ်။ဟုတ်ကဲ့ဒီနေရာမှာမရှင်းတာကဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့1994ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဘယ်လိုဆက်ဆက်မှုရှိတာပါလဲခင်ဗျ။
2008ဤတန်းမှာ1994ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာတဲ့1988ခုနှစ်ကဖြစ်ခဲ့တဲ့အရေးကြီးအရာရာကြောင့်တဲ့သုံးခန်းတိုင်ခဲ့ပြီလို့အဲ့လိုရေးတာ
။ဟုတ်ကဲ့နောက်ဆုံးတစ်ခုသိချင်တာကဒီဒေါခင်ခင်ဝင်းနဲ့တော်ဝင်းမမတို့အတွက်ကိုရှေ့နေဤဦးလှမျိုးမြစ်ကဘာရီများရှောင်လှဲခဲ့ပါလဲခင်ဗျ။
အဓိကသူက109ဆိုတာအပေးကူညီတာပေါ့။အပေးကူညီတဲ့ definition တွေကျမ်းမှာတော်ဝင်းမမတို့ဒေါခင်ခင်ဝင်းတို့ဆောင်ရွက်ချက်တွေအကျုံးမဝင်ဘူး။အကျုံးဝင်တဲ့အတွက်အပြစ်မရှိဘူးဆိုတာကိုအခြေခံပြောသွားတာပါ
။ဟုတ်ကဲ့ဆရာဦးညံဝင်းအများကြီးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါ။